တက္ကသိုလ်ဆရာကြီးကလည်းကိုယ်ဆရာတော်ရဲ့ကလေးလေးဆိုတော့မွေးစားထားလိုက်တာပေါ့အဲ့လိုနဲ့12နှစ်လောက်ကြာကလေးလေးလည်း12နှစ်ကြော်ကြော်ကြာသွားပြီးတော့ကလေးလေးလည်း16နှစ်အရွယ်လူပြောပါကလေးဖြစ်လာတာပေါ့အဲ့ဒီအချိန်မှာသူ့ကိုမွေးစားထားတဲ့မွေးစားဖခင်ရဲ့ဈေးဆိုင်မှာမွေးစားဖခင်ကလည်းအယောင်းဝယ်လုပ်ငန်းလုပ်တာကိုအဲ့သူ့ဆိုင်မှာရန်ကုန်ပြည်စည်းတွေက12နှစ်လောက်ပုတ်ကုံသဘောမျိုးဖြစ်နေတာပေါ့မရမ်းရတဲ့အကြောင်း12နှစ်လောက်ကုံတွေကကိုယ်တော်ထဲမှာပြည်သိပြီးတော့အလဟတ်တာဖြစ်နေတယ်ရောင်းမထွက်ပဲဖြစ်နေတယ်အဲ့ဒါတနေ့တော့တတိယကြီးကလည်းခကြီးတစ်ခုထွက်เสียရှိတာ ਨੇ ဒီသားလေးကိုဇတိလဆိုတဲ့နာမည်ကလည်းဇတိလဆိုတာဘာလို့ကြားဘူးတော့ဓမ္မကြီးဒီထားလိုက်ပေါ့လေဇတိလဆိုတာယသိကိုလည်းခေါ်ကြတယ်နော်အဲ့ဒါဇတိလဆိုတာဇတာဆိုတာရှုပ်ထွေးနေတာစံကျစ်ပေါ့ဣလဆိုတာရှိတာပါပဲရှုပ်ထွေးနေတဲ့သဘင်နေရှိလို့မလို့သူ့ကိုဇတိလလို့ခေါ်တာအမေကဗာရာဏစီတစ်ထိပ်မိကမွေးပြီးပြီးချင်းကလေးလေးကိုရေလက်ချိုးမပေးဘဲနဲ့တခါတည်းမွေးပြီးပြီးချင်းအိုရဲတန်းထည့်လိုက်တာဆိုတော့အညစ်အကြေးကိုဝင်အညစ်အကြေးတွေနဲ့ရောရှက်နေတဲ့အတွက်ကြောင့်အချင်းတောင်မှမဖြတ်ရသေးဘူးအဲ့ဒါနဲ့ခေါင်းကအညစ်အကြေးတွေနဲ့ရောနေတော့သဘင်ကတွန့်လင်ကောက်ကွေးပြီးတော့ရှုပ်ထွေးနေတာအောင်နော်ဒါကြောင့်မလို့သူ့ကိုဇတိလလို့နာမည်မှဲ့ထားတာအဲ့ဒါဇတိလလေးကိုသူကမှားခဲ့တယ်ကဲမင်းဆိုင်မှာထိုင်ပြီးတော့စောင့်နေတော့ဆိုင်ဆောင်ထားခဲ့တယ်ဒါပေမဲ့ဝယ်သူလိုက်တော့ရောင်းလိုက်ပေါ့ကွာဒီဥစ္စာကဘယ်စီရှိတယ်ဟိုဥစ္စာကဘယ်စီရှိတယ်နဲ့ဇင်းနှုံးလေးတွေပြောထားခဲ့ပြီးတော့ခကြီးထွက်သွားတယ်ခကြီးထွက်သွားပြီးတော့ဒီဇတိလကလေးဘဒုသားလေးဆိုင်ထိုင်နေနေမှာပဲသူ့ရဲ့ဘုန်းကံကြောင့်ပေါ့မျိုးမဆောင်နေတဲ့မျိုးဆောင်နဲ့တွေကဒီနေ့ဇီလာဝယ်တဲ့လူတွေအကုန်လုံးကိုဇတိလထိုင်နေတဲ့ဆိုင်ဝယ်သွားအောင်စိတ်ညှို့လိုက်ကြတယ်ပေါ့လေနော်ဇီဝယ်လာတဲ့လူတွေရဲ့စိတ်ကိုဒီဇတိလထိုင်နေတဲ့ဆိုင်ကိုပဲသွားခြင်းစိတ်ပေါ့အောင်မျိုးဆောင်နဲ့တွေကလှုပ်လိုက်တယ်အဲ့တော့အဲ့ဒီနေ့ဇီဝယ်ထွက်တဲ့လူတွေအကုန်လုံးလည်းဟိုလူကလည်းချင်းောင်းလေးနဲ့ဇတိလဆိုင်ရောက်လာပြန်ပြီဒီလူကလည်းချင်းောင်းလေးနဲ့ဇတိလဆိုင်ရောက်လာပြန်ပြီခါတိုင်းဝယ်နေကြမဟုတ်တဲ့လူတွေကအကုန်လုံးဇတိလထိုင်နေတဲ့ဆိုင်မကြီးရောက်လာမယုံကြည်တဲ့တုံကအစားရတဲ့ဒီဆိုင်မှာပဲအကုန်လုံးလာဝယ်ကြ။အဲ့တော့ဆယ်နှစ်နှစ်လုံးလုံးမရောင်းရတဲ့ဂိုရောင်မောင်းများစွာကပစ္စည်းတွေဟာတည့်ရထဲနဲ့အကုန်လုံးရောင်းကုန်သွားတယ်။ကဲအဲ့လိုနှမျိုးမလို့ခြင်းလားဒကမကြီးဒီ။လူချင်းနဲ့အဲ့တော့နတ်ကမားရလားသူ့ရဲ့ကုသိုလ်ကမားရလား။သူ့ကုသိုလ်ကမားရနော်။သူ့ရဲ့ကုသိုလ်ကံကြောင့်နတ်တွေကအငြိမ်းမနေနိုင်တော့ပဲနဲ့ဟာဒီကလေးလေးထိုင်နေဆိုင်တော့ဖောက်တဲ့တွေပို့မှဖြစ်မယ်ဈေးဝယ်တွေပို့မှဖြစ်မယ်ဆိုပြီးတော့အဲ့ဒါဝိုင်းပြီးတော့ရိုက်ပို့လိုက်ကြတာပေါ့အဲ့ဒါကုသိုလ်နဲ့ရိုက်ပြီးပို့လိုက်ကြတာနော်အပေါ်ရန်တမန်ကြည့်လိုက်လို့ရှိရင်တော့နတ်မလို့ငါဒီနေ့အကုန်လုံးရောင်းရတယ်လို့ထင်စရာပဲတကယ်တော့နတ်မတာမဟုတ်ဘူးကိုယ့်ရဲ့ကုသိုလ်ကမတာဒါပေမဲ့ကိုယ့်ရဲ့ကုသိုလ်ကမဖို့အတွက်ကိုဒီတိုင်းကြီးထိုင်နေုံနဲ့မမနိုင်ဘူးနတ်တွေရဲ့အကူအညီကလည်းလိုသေးတယ်နော်အဲ့တော့ကုသိုလ်ဒုတိယအကျိုးပေးတယ်အကျိုးပေးတယ်ဆိုတာအဓိကကတော့ကိုပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်ပေးတာပါပဲ။ဒါပေမဲ့အဲ့ဒီကုသိုလ်တွေအကျိုးပေးဖို့အတွက်လူအချင်းချင်းရဲ့ကုညီဆောင်ရှောက်မှု၊နတ်တွေရဲ့ကုညီဆောင်ရှောက်မှုဆိုတာလိုအပ်ပါတယ်နော်။ဒါကြောင့်ငါကံကြောင့်ငါဖြစ်တာဆိုပြီးတော့မာနကြီးစရာမလိုဘူး။ကိုယ့်ရဲ့လုပ်ငန်းအောင်မြင်ကုညီရကြတဲ့မိတ်ဆွေလူတွေလည်းအများကြီးရှိတယ်။သူတို့မပါဘဲနဲ့လည်းကိုယ့်လုပ်ငန်းကမအောင်မြင်နိုင်ဘူး။ကိုမမြင်တဲ့နတ်တွေရဲ့ကုညီဆောင်ရှောက်မှုကလည်းရှိပါတယ်။ဒါကတော့တကုတ်ပြင်းညာတဲ့ပုဂ္ဂိုလ်တွေသူအကြောင်းနဲ့သူအကြောင်းဆက်ရှိလို့မြင်နိုင်စွမ်းတဲ့ပုဂ္ဂိုလ်တွေမှာပဲနတ်တွေကကူညီတယ်ဆိုတာသိနိုင်တာပေါ့ရိုးရိုးလူကတော့သိနိုင်မှာမလားမသိနိုင်ပေမဲ့ဩငါရဲ့အလုပ်တွေအောင်မြောင်လောကလုပ်ငန်းပဲဖြစ်ဖြစ်သာသနာ့ပြုလုပ်ငန်းတွေပဲဖြစ်ဖြစ်အောင်မြောင်ကူညီဆောင်ရှောက်နေကြတဲ့နတ်တွေကတော့ရှိမှာပဲဆိုပြီးတော့နတ်တွေကိုလည်းမေတ္တာအထူးပို့ရမယ်ဘာကုသိုလ်ကောင်းမှုပဲပြုပြုကိုယ်အနိမ့်နပတ်ဝန်းကျင်မှာရှိတဲ့နတ်တွေနဲ့တကွဆက်ကြဝလာနန္ဒမှာရှိတဲ့နတ်တွေကိုအမျှဝေးပြီးတော့မေတ္တာပို့ကြရအထူးသဖြင့်တော့ကိုယ်နဲ့နိနိနန္ဒအတူနေတဲ့အိမ်ဆောင်နတ်တွေ၊ခြံဆောင်နတ်တွေ၊လမ်းဆောင်နတ်တွေ၊ရက်ွက်ဆောင်နတ်တွေ၊မြို့ဆောင်နတ်တွေအဲ့ဒါတွေကိုမေတ္တာပို့ကြရမယ်နော်အဲ့တော့မြို့ဆောင်နတ်တွေကိုနေ့စဉ်ရောအမျှဝေးမေတ္တာပို့ပြရလားဒကမကြီးတော်ဖြူဖြူအေးပို့ရမယ်နော်ဒါမှဒကမကြီးကြောင်းမြတ်ရတနာကြီးလာဝယ်အောင်သူတို့မြို့ဆောင်နတ်တွေကပို့ပေးကြလိမ့်မယ်ဟုတ်လားဒါလေးလည်းနီးပြူဟာတစ်ခုပေါ့အဲ့ဒါနဲ့တထင်းကြီးကလည်းခကြီးကလည်းပြန်လာရောဆိုင်မှာပစ္စည်းတွေကိုယ်တော်ထဲမှာပစ္စည်းတွေကဘာမှမကျန်တော့ဘူးဆူတော့တာပေါ့ဟဲ့ကောင် မင်းဒီပစ္စည်းတွေဘာလုပ်လိုက်တာလဲဘလို့ဖြည့်စည်းပြလိုက်တာလဲမင်းတော်ဆူးတဲ့ကောင်းမယ်ဘာညာနဲ့အကြောင်းရင်းမသိဘဲနဲ့ရမ်းပြီးတော့ဆူးတော့တာလောကမှာအကြောင်းမသိအကျိုးမသိနဲ့ဆူးတဲ့လူကလည်းမရှိဘူးလားရှိတယ်နော်ဖြစ်ရတဲ့ခုဖြစ်လာပြီဆိုရင်ဘာကြောင့်ဖြစ်တာလဲဘာလဲဘလို့လဲဒါကိုသိချင်မစင်စားဘဲနဲ့ဆူးကျင်တာကအရင်အဲ့လိုမဖြစ်သင့်ဘူးအဲ့ဒါတတိကြီးကဆူးတော့တာပေါ့ဆူးတော့မှမဟုတ်ပါဘူးအဖေပဲရောင်းမှရောင်းပြီပါစေလို့ဒီမဲ့ဒါကထင်းချက်တွေရောင်းရတဲ့ပိုက်ဆံဒါကငင်ပြီးရောင်းရတဲ့ပိုက်ဆံဒါကအထည်တွေရောင်းရတဲ့ပိုက်ဆံစသဖြင့်ဆင်းရဲနေတကွာအကုန်အလိုက်တော့မှသတိကြီးမျိုးလုံးပြူသွားတာ။အော်ဧကန္တဒီကလေးဟာဖြင့်အမတန်ဘုန်းကံကြီးတဲ့ပုဂ္ဂိုလ်ပဲအမတန်အဖိုးထိုက်တန်တဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့ဒီကလေးကလည်း၁၆နှစ်ကျော်ရောင်းနေပြီဆိုတော့သူ့မှာလည်း၁၆နှစ်အရွယ်ရောင်းနေတဲ့သမီးကရှိတော့သူ့သမီးနဲ့ထင်းချက်လက်ထပ်ပေးလိုက်တယ်လက်ထပ်ပြီးတော့တအိုးတိန်နဲ့အတူတူမနေပါဘူးဘုံကံပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့တို့နဲ့အတူတူလည်းမဖြစ်ဘူးသူတို့တော့တီးသာအိမ်ဆောက်ပြီးမှဖြစ်မယ်ဆိုပြီးတော့ဒါအိမ်ဆောက်ပြီးပါတီးသာအိမ်ဆောက်ပြီးတယ်အိမ်တဲ့မင်္ဂလာလုပ်ဖို့တည်းအဲ့ဒီအိမ်ချံဝင်းထဲကိုဇတိလာသရိုသားလေးလည်းဝင်လိုက်ရောခြံဝင်းထဲကိုသူခြေထောက်တစ်ဖက်ချလိုက်တာနဲ့တပိုင်းနဲ့ထဲအိမ်နောက်ကနေဘာကြီးဖြစ်သွားတော့ရွှေတောင်ကြီးပေါက်သွားတယ်ငကောအိမ်ဆောက်ထားတော့မပေါက်သေးဘူးနော်ဒီခြံဝင်းကိုမူလပိုင်းငကူပိုင်တဲ့ပုဂ္ဂိုလ်ကလည်းငကူပိုင်တဲ့ပုဂ္ဂိုလ်လက်ထက်တုန်းကလည်းဒီရွှေတောင်ကြီးမရှိပါဘူးဇတိလသတ္တသာဒီအိမ်ချမ်းမြေတဲ့ကိုခြေတလန်းစဝင်လိုက်တာနဲ့နောက်မှာရွှေတောင်ကြီးပေါက်သွားတယ်သူ့ရဲ့အတိတ်ကရွှေလူခဲ့တဲ့ဘုံကံပါရမီကြောင့်ပါပဲရွှေကောင်းမှုကြောင့်ပေါ့အဲ့ဒါနဲ့သူတသက်မှာဘာမှစီးပွားရှာစားစရာမလိုဘူးငကူကရွှေချီမှကြောက်ပင်ပင်ပန်းပန်းနဲ့ရုံးကန်လှုပ်ရှားပြီးတော့စီးပွားမရှာရတော့ဘူး။ဘာလေးလိုလဲဆိုနောက်ကရှူတော်ကြီးသွားပြီးတော့ပေါက်တူလေးနဲ့တစ်ချက်ပေါက်လိုက်။တကမကြီးတော်ဖြူဖြူကြီးအားမကြဘူးလား။အားကြရနော်ကိုယ်အိမ်မှာလာရှူတော်ကြီးတစ်လုံးပေါက်နေဘာမှလှုပ်ရှားကုန်မလို့တော့ဘူး။တကကြီးဥရှင်ဝင်ရောအားမကြဘူးလား။အားကြတာပေါ့ရှူတော်ကြီးသာပေါက်နေလို့တော့ကန်ထရိုက်လည်းဘာမှလှုပ်ရှားမလို့တော့ဘူး။လူတွေနဲ့လည်းဘာမှပြဿနာတွေဖြေရှင်းပေးစရာမလိုတော့ဘူးနော်။အဲ့တော့ဘာစီးပွားရေးမှမရှာရဘဲနဲ့ထိုင်ဆိုင်ရတဲ့ကံဆိုတာအမတန်ကြီးမားတဲ့ကံပါအဲ့လိုကံမျိုးရှိတဲ့တရားဒဂမတွေဥစ္စေတို့တော်တော်များများတွေ့ဘူးပါလေနော်။ခေါင်းနဲ့ပေါ်လာလို့သာရှောက်ပြောနေတရားအဆုံးမှမဟုတ်ဘူးဟုတ်လား။ဘလို့ပဲဖြစ်ဖြစ်ပေါ့အဲ့လိုရှာမဆားတဲ့ကံမျိုးကတော့အမတန်ထူးပါလေ။ရှာမဆားဆိုလို့လည်းတချို့ကလည်းအပြင်းထူပြီးရှာမဆားတာလည်းရှိသေးတယ်။နော်။တရားတယောက်ကတော့အဲ့ဒါဘာလို့တုံးပြီးတော့ဘာမှမလုပ်ဘူးလေတပည့်တော်ဗန်တူးနဲ့ပဲထိုင်ဆားနေတာတဲ့။သူကသုံးနှစ်လောက်တော့သင်္ဘောလိုက်လိုက်သေးတယ်တဲ့။သင်္ဘောလိုက်လို့ဆရာတဲ့ငွေတွေစုပြီးတော့ဘာမှအပ်ထားပြီးတော့အဲ့ဒီဗန်တူလေးနဲ့ပဲထိုင်စားတယ်တဲ့ဘာမှမလုပ်ဘူးတဲ့ပြင်းတဲ့သဘောနဲ့ထိုင်စားတော့လည်းသိမကောင်းဘူးเนาะအဲ့တော့ကိုကိုတိုင်းစားလို့လုံလောက်ရုံနဲ့တော့မပြီးသေးဘူးမိဘဆွေမျိုးထောက်ပံ့မှုတို့သာသနာကိုလှူဒန်းမှုတို့ဒါတွေလည်းမရှိဘူးလားအဲ့တော့ကိုတကိုကြီးစားဖို့တော့ညာရင်တော်ပြီးဆိုပြီးတော့ထိုင်နေတာလေဒါတင်းနေအောင်ရဲတယ်လို့ပြောလို့မရဘူးမှန်တော့ပြင်းတဲ့သဘောပဲเนาะလူတာဝန်သာသနာတာဝန်တွေဆိုတော့အများကြီးရှိသေးတယ်ဒီတာဝန်တွေထမ်းဆောင်ဖို့တကုတ်မှကျန်းမာရေးလည်းကောင်းတယ်လုံနိုင်တဲ့အင်အားလည်းရှိတယ်ဆိုတော့လောက်အောင်မှာပါခုနလိုဇောတိဇတိလာတို့လိုကြတော့ကိုစားရုံနေလုံလောက်တာမဟုတ်လူကြီးရှိတဲ့ဘုန်းကြီးတွေဆွမ်းကြည့်မယ်ဆိုတော့နောက်ကနောက်ခေးဆင်းသွားပြီးတော့ပေါက်တူးတစ်ချောင်းနဲ့ရွှေတုံးလေးသွားဖက်ပြီးတော့အဲ့ဒါလေးရွှေလေးရောင်းပြီးတော့အဲ့ဒါဘုန်းကြီးတွေဆွမ်းကတ်တာပဲကိုသုံးဖို့လိုရင်လည်းဒီရွှေတောင်ကြီးသွားဖက်လူဝတန်းမလို့လို့ရှိရင်လည်းဒီရွှေတောင်ကြီးသွားဖဲဆိုတော့ပြည့်ရမကုန်လှူရမခန်းဆိုတာအဲ့ဒါဇောတိလာမအဲဇတိလာမအစ်စ်ပဲ။နောက်ဇောတိကလည်းနီးတူပါပဲလေ။သူလည်းရှိဦးလူတိုင်းတိုင်းရှိဦးဤလေးလုံးနဲ့တိုက်တဲ့အလုံးသွားနှိုက်ယုံမယ်။အဲ့လိုဖြစ်ချင်းဘာမှမခက်ဘူးရွှေတွေမှန်းမှန်းလှူယုံမယ်တက္ကမကြီးရဲ့နော်။အဲ့တော့ဒါရွှေထူတာတက္ကမကြီးတို့ဖြစ်ဖြစ်ရဲ့မိသားစုကိုဥတီပြီးဟောပေးမယ်တက္ကမကြီးဦးရှင်ဝန်းတို့ဒေါက်ခင်ချုပ်တို့မိသားစုကလည်းရွှေတကုံစည်းရောမှလည်းရွှေတင်ကန်ဤနှစ်စင်လှူတယ်ကိုယ်စင်တို့ဒီကြကူအကြောင်းရှိကဖခင်မလေးရွှေသင်္ကန်းကြီးလှူထားတယ်။တခြားတခြားလည်းပဲဗုဒ္ဓရုပ်ပွားတော်တွေဇေယျတော်တွေတူတိုင်းရွှေတွေလှူကြတာပဲပေါ့။တရားဟောနေတဲ့ဥစဉ်ကိုယ်တိုင်လည်းပဲနှစ်ဆယ်နှစ်တိုင်းနှစ်ဆန်းတည့်ရက်ပေါ့လေ။ကဘာသုံးနှစ်ဆန်းတည့်ရက်နယူးယေနေ့မှာနေ့ဇန်နဝါရီတည့်ရက်နေ့ရောက်တိုင်းရောက်တိုင်းရွှေကုံဇေယျတော်မှာရွှေပြားသင်္ကန်းသွားပြီးတော့ကတ်လှူပါတယ်။ဒါဇန်နဝါရီတည့်ရက်နေ့ရောက်တိုင်းတော့တခါကြီးအရှင်ဝင်တဲ့ဥစဉ်နဲ့အတူတူရွှေတကုံတက်ပြီးတော့တာဒကာကြီးဥရှင်ဝင်ရောဥစဉ်ရောတာရွှေတကံလှူဖြစ်ပါလေနော်အဲရွှေတုံရွှေတံပေါက်ရှင်လှူတာတော့မဟုတ်ပါဘူးနော်အဲ့တော့ရွှေလှူကြတဲ့ကုသိုလ်ကောင်းမှုရှင်တွေအကုန်လုံးနဲ့သက်ဆိုင်ပါတယ်တချို့လည်းပဲသာသနာပြုလုပ်ငန်းတွေလုပ်ဖို့အတွက်ဆိုပြီးတော့ကပိယသမအနှံပြီးတော့ရွှေလှူကြတဲ့ပုဂ္ဂိုလ်တွေလည်း ရှိတာပါပဲအဲ့တော့ဒီတရားကိုအခုနားနေကြတဲ့တရားနာပိသက်ပဲဖြစ်ဖြစ်တိတ်ခွေရနေတဆင့်နားကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်တို့တွေသာသနာအတွက်ဘုရားဇေဒီတွေမှာဆရာတော်တန်ဃာတော်တွေရှိမှရွှေလူခဲ့တဲ့ကုသိုလ်ကောင်းမှုရှိတဲ့ဆိုရင်ဒီတရားဟာငါကိုဟောတဲ့အနုမောဒနာတရားပဲလို့နှလုံးသွင်းပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်လိုက်ကြပါအဲ့တော့ဒီရွှေတော်ကြီးပေါက်တာနဲ့ပတ်သက်လို့နည်းနည်းလေးဆက်ပြောချင်တာကကုသကောင်းမှုပြုစဉ်ကတည်းကခုနပြောတဲ့အတိုင်းရွှေတောင်းစုကိုပဲပြုခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီရွှေတောင်ကြီးပေါ်မှာตาရတက်မဲ့ပြီးတော့မနေပါဘူးตาဒီตาသူ့မှာဇတိလတတိမှာလည်းตา3ယောက်ရှိတယ်ဒီตา3ယောက်အရွယ်ရောက်တာနဲ့တပြိုင်နက်ငါသာသနာ့ဘောင်ဝင်တော့မယ်ယဟန်ပြုတော့မယ်ယဟန်ပြုပြီးတော့ယဟန်တရားပွားများအားထုတ်တော့မယ်အဲ့ဒီလိုစိတ်ကူးဆုံးဖြတ်ချက်ချပါတယ်အဲ့ဒီရွှေတောင်ကြီးကိုအမွေပေးဖို့လည်းရှိသေးတယ်တက္ကမကြီးရဲ့။နော်ဒီသားကလည်း3ယောက်ဆိုတော့ဘယ်သူအမွေပေးရမလဲ။အမွေဆိုတာကလည်းပေးချင်နိုင်ပေးလို့မရဘူး။ထိုက်တန်တဲ့လူကမှပေးရတယ်။အဲ့တော့ဒီသား3ယောက်ထဲကဘယ်သူနဲ့မှဒီရွှေတောင်ကြီးထိုက်တန်မှမလဲလို့စုံစမ်းတဲ့အနေနဲ့ပထမသားအကြီးကိုဝရဇိန်အသွားတတ်ထားတဲ့ဒီရွှေပေါတူကြီးပေးလိုက်။အယူအရွှေပေါ့လေ။အဲ့ဒါဝရဇိန်ပေါတူကြီးနဲ့ကဲသားဒီရွှေတော်ကြီးပေါက်ဆန်းกว่าဆရသားကလည်းဝရဇိန်ပေါတူကြီးနဲ့ရွှေတော်ကြီးကိုပေါက်အဲ့တော့အင်မတန်မာကြောတဲ့ကြောက်တောင်ကြီးကိုပေါက်လိုက်ရတယ်လို့ပဲခြွင်ကနေညီပြီးတော့ရွှေရတမှုမှထွက်မလာဘူးเนาะနှမ်းတစ်စီးလောက်တောင်ထွက်မလာဘူးအဲ့ဒါနဲ့နောက်တော့ကဲပေါတူကိုသားအလတ်ပြီးတော့တကယ်သားလက်ပေါက်ဆန်းกว่าအဲ့ဒါသူကလည်းရွှေတော်ကြီးလည်းပေါက်လိုက်ရောတောင်ကနေညီပြီးတော့ကန်ထွက်လာတယ်ရွှေရတမှုမှကြမလာဘူးအဲ့ဒါနဲ့သားအငယ်ကိုပေါက်တူးပေးပြီးတော့ပေါက်ခိုင်းလိုက်တဲ့အခါကျတော့မှတခါတည်းဒီမြေမှုံမှုံလေးတွေမြေမွားမွားလေးတွေကိုပုံထားတဲ့မြေပုံမြေကြီးပုံကလေးကိုပေါက်တူးလေးနဲ့ပေါက်လိုက်သလိုပဲတဲ့မြေမှုံလေးတစားစီလွင့်ဆင်သွားတယ်အဲ့ဒီကြတော့မှဩဒီရွှေတောင်ကြီးဟာငါနဲ့ငါသားငယ်ငါသားထွေးလေးအတွက်ဖြစ်လာတာပဲကဲသားကြီးနဲ့သားလမ်းမြင်တယ်မလားဒီရွှေတောင်ကြီးဟာသားတို့နဲ့မထိုက်တန်လို့ပေါက်တူးနဲ့ပေါက်တော့ပေါက်လို့မရဘူးနော်အငယ်ဆုံးညီငယ်လေးနဲ့ပဲထိုက်တန်လို့မလို့ညီငယ်လေးနဲ့တော့ညီငယ်လေးတူးတဲ့အခါမှာတော့ရွှေတွေထွက်လာတယ်။ဒါကြောင့်အဖေဖုန်းကြီးဝတ်သွားလို့ရှင်တာဒီရွှေတောင်ကြီးကိုตาအငယ်ဆုံးကိုပဲအမွေပေးခဲ့ပါတယ်။ตาကြီးနဲ့ตาလက်ကလည်းညီလေးကိုအမိပြီးပြီးတော့နေမယ်ဆိုရင်တော့နေလို့ရပါတယ်။ဒီအိမ်မှာตาငယ်မရှိဘူးဆိုတော့ဒီရွှေတောင်ကြီးကလည်းပျောက်သွားမှာနော်။အဲ့တော့ဒီရွှေတောင်ကြီးဟာဇတိလတတိနဲ့သူ့ရဲ့သားအငယ်အတွက်ပဲဖြစ်လာခဲ့ပါတယ်။ကောက်ချက်လေးကြီးချမယ်ဆိုရင်အများကြီးပေါ့။အဲ့တော့ဒီရွှေတောင်ကြီးဟာဇတိလနဲ့သူ့သားအငယ်ဆုံးအတွက်ပဲဘာကြောင့်ဖြစ်လာရသလဲ။သူတို့နှစ်ယောက်နဲ့သာဘာကြောင့်ထိုက်တန်ရသလဲဆိုရင်ရွှေတောင်ပေါက်တယ်ဆိုတာကတော့ရွှေကောင်းမှုကြောင့်ဆိုတာပြောစရာမလိုတော့ဘူး။သူတို့လည်းဒီလိုပါပဲကသဗ္ဗမြတ်စွာဘုရားရဲ့ဓာတ်တော်ထာပနာထားတဲ့ဇီးကြီးတော်မှာရွှေလှူခဲ့ဘူးတာပါပဲ။အဲ့တော့ကသဗ္ဗမြတ်စွာဘုရားရှင်ရဲ့ဓာတ်တော်ထာပနာရဲ့ဇေဒီတော်ကြီးမှာရွှေပရိနေတယောက်ကရွှေတွေငခုကလေးကလည်းလှူပြီးသားပါပဲဒါပေမဲ့ဘုရားမှာကရွှေမလောက်ဖဲနဲ့ဖြစ်နေဘုရားရဲ့မြောက်ဖဲမျက်နှာစာမှာရွှေမပါဘဲနဲ့နည်းနည်းလေးဟနေတာပေါ့အဲ့ဒါကိုယဟန်တော်တစ်ပါးကမြင်တော့ဘုရားမှာရွှေလူတယ်ဆိုတာသိပြီးတော့ဒကာဒကမတွေကိုရွှေလူကြဖို့တိုက်တွန်းနေနောက်တော့ရွှေပရိနေရဲ့အိမ်ကိုရောက်လာတယ်ဒကာကြီးတကယ်ကြီးရွှေလူတော့လှူထားပြီးသားပဲဒါပေမဲ့ဖះမှာမြောက်ဖက်မျက်နှာစာမှာရွှေလိုနေသေးတယ်တကယ်ကြီးဆန္ဒလေးရှိတယ်ဆွမ်းလဲဆွမ်းနဲ့နေဆိုရင်ရွှေရှူပါအောင်အဲ့လိုပြောတဲ့အဲ့ဒီအချိန်မှာအဲ့ဒီရွှေပရိန်တွေကလည်းသူ့အမျိုးသမီးနဲ့ရံဖြစ်ထားပြီးခါစားဖြစ်နော်သူ့ဇနီးနဲ့ရံဖြစ်ထားခါစားဆိုတော့ဒေါသဖြစ်နေတဲ့အချိန်စိတ်တူနေတဲ့အချိန်ပေါ့အဲ့ဒါရွှေလူပါလဲပြောဘာပြန်ပြလိုက်တယ်လဲဆိုတော့ဒီလောက်တောင်ရွှေမလောက်တဲ့ဖះရေထဲသာမျောလိုက်တော့တယ်နော်ဘယ်လိုပြောလိုက်တုံးဖះကိုတရိုက်သွားပြောတာတော့မဟုတ်ဘူးနော်ရွှေတဆင့်လာအလူခံတဲ့ယဟန်ကိုဂျားတွေကနေပြောလိုက်တာဒီလောက်တော့မှရွှေမလောက်လေရေထဲမျောလိုက်ပေါ့လို့ပြောလိုက်တယ်အဲ့ဒီမှလည်းဇနီးကလည်းဟောမောင်ရေမှားလိုက်တာကျမကိုစီဆင်းရင်ကျမကိုပါရခြင်းကြိုက်စပင်ဆွဲခြင်းဆွဲကျမကိုရိုက်ခြင်းကြိုက်တတ်ခြင်းတတ်အခုတော့ဖះကိုဘာလို့ပြန်မှားလိုက်ရတာလဲဒီဘုရားတဆူတဲ့ပြမရရောက်တာမဟုတ်ဘူးပွင့်ပြီးပွင့်စေပွင့်လက်တဲ့အတိပိစ္ဆဗန္နာကကာလသုံးမမှရှိတဲ့ဖခင်အနန္ဒကို မောင်ပြမလိုက်တာပဲအဲ့လိုပြောလိုက်တော့မှရွှေပြင်းနဲ့လည်းချက်ချင်းတံဝေကားတွေရပြီးတော့ဩငါမှားသွားပြီအရှင်ဖျားတပည့်တော်ကိုခွင့်လွှတ်တော်မူပါဖရာဟဲ့တကကြီးသင်ကငါ့ကိုပြမတာမှမဟုတ်တာဖရာကိုပြမတာဖရာသွားတောင်းပန်มาရမှာပေါ့ငါလာတောင်းပန်လို့ဘာထူးမှလဲဒါဆိုတပည့်တော်ဘလို့တောင်းပန်ရမလဲဖရာဆိုတော့မှအဲ့ဒီမှာရွှေပန်းပွင့်นี่အတိစိုက်ထားတဲ့ရွှေပန်းအိုး3အိုးပြုလုပ်ပြီးတော့မြတ်စွာဘုရားရဲ့ဌာပနာတိုက်ထဲမှာလှူဒန်းလိုက်ပါလှူဒန်းပြီးတော့မှသဘင်ကိုလည်းရေဆွတ်အဝတ်တွေကိုလည်းရေဆွတ်ပြီးတော့ရေဆူနေတဲ့အဝတ်ဝတ်ရေဆူနေတဲ့သဘင်နဲ့မြတ်စွာဘုရားကိုဝစီကံနဲ့ပြမခဲ့တာတောင်းပန်လိုက်ပါအဲ့ဒီလိုတောင်းပန်ခိုင်းတော့သူကလည်းရက်ကလည်းသိမ့်မရှိတော့ရွှေပန်းပွင့်นี่ထဲထားတဲ့ရွှေအိုးကြီး3ရွှေပန်းအိုး3အိုးလှုပ်ဖို့အချင်းကသိမ့်မလောက်ဘူးသူတယောက်တည်းလှုပ်ဖို့အချင်းကမလောက်ဘူးဒါနဲ့သူ့မှာလည်းသားက3ယောက်ရှိတော့ตาကြီးကြီးအဖေကူဆိုတဲ့ဝင်ပါပါအောင်ตาလိုက်ကြီးဝင်ပါပါအောင်ตาငယ်ကြီးဝင်ပါပါအောင်ตา3ယောက်ကိုဒီရွှေပန်းမွင့်ရွှေပန်းဝင်လှုပ်တဲ့ကိစ္စမှာကူညီခိုင်းတယ်အဖေတော့ဖះကိုပြမမိပြီဒီပြစ်တွေတောင်းမှမဟုတ်တဲ့ဒီလိုလုပ်ရမယ်ကူညီကြပါဦးလို့ဆိုတော့ตาကြီးကตาကြီးနဲ့ตาလက်ကဘာပြောလဲဆိုတော့အဖေပါသားအဖေဖះပြမပြီးတော့တောင်းပန်တာตาတို့နဲ့ဘာမှမဆိုင်ဘူးတဲ့ကိုပြင်းမာတဲ့ကိစ္စကိုကကိုလို့ကိုတောင်ဝင်ကိုရှင်းဆိုပြီးတော့သူကဝမ်းမပါဘူးနော်အဲ့ဒါသားငယ်လေးကတော့ဩအဖေလောက်ကကိုလို့မသားလို့ပဲပေါ့အဖေကိစ္စသားကိစ္စပဲပေါ့အဖေတောင်ဝင်သားတောင်ဝင်ပဲပေါ့ဆိုပြီးတော့သားငယ်လေးကတော့ရွှေပန်းမွင့်နေတဲ့ရွှေပန်းအိုးလှုပ်တဲ့ကိစ္စမှာဝေယဝစ္စဝင်ပြီးတော့ကူညီပါတယ်ဒါလောက်ဆိုရင်တော့သဘောပေါက်ပါပြီနော်ရွှေပန်းမွင့်နေပြည့်ထရတဲ့ရွှေပန်းအိုး3အိုးမြတ်စွာဘုရားကိုပူဇော်ခဲ့တဲ့ကောင်းမှုကြောင့်ဖြစ်ရပွားမှလည်းရွှေတွေပေါ်ခဲ့ပါတယ်နောက်ဆုံးပွားမှလည်းအိမ်နောက်မှာရွှေတောင်ကြီးပေါက်ပြီးတော့ပေးရမကုန်လှူရမခံဖြစ်ခဲ့ပါတယ်။တားကြီးမြောက်ကဖေကုသိုလ်ကောင်းမှုပြုစဉ်မှာဝေယဝစ္စကုသိုလ်မယူခဲ့တဲ့အတွက်ကြောင့်ဒီရွှေတောင်ကြီးဟာသူတို့နဲ့မထိုက်တန်ခဲ့ဘူး။တားငယ်လေးကတော့ဝေယဝစ္စကုသိုလ်ဝင်ယူခဲ့တဲ့အတွက်ကြောင့်ရွှေတောင်ကြီးနဲ့ထိုက်တန်ခဲ့ပါတယ်။ဒီပြန်မှာကောက်ချက်ချလိုက်ပေါ့ဝေယဝစ္စကုသိုလ်ဆိုတာကလည်းအလကားမဟုတ်ဘူးလို့နော်။ဝေယဝစ္စကုသိုလ်ဆိုလောဘကုသိုလ်လေးနဲ့ရတာမဟုတ်ဘူး။သူ့အဖေကရွှေအကုန်ကြခံပြီးလှူတာကတော့သူ့အဖေပဲလှူတာနော်သူ့ပဆန်တရားမမပေါ့ဒါပေမဲ့ဒီရွှေပန်းပွင့်နေရွှေအိုးတွေလှုပ်တဲ့ကိစ္စမှာဝေယဝစ္စကုသိုလ်ဝင်ယူခဲ့တဲ့တည်းကဒီရွှေတောင်ကြီးကလည်းသူ့နဲ့ထိုက်တန်လာခဲ့ရတယ်တနည်းပြောရင်ဒီရွှေတောင်ကြီးနဲ့သူရခဲ့တယ်ပေါ့ဒါကြောင့်ဝေယဝစ္စလှုပ်တဲ့ဆိုတာစိတ်ထားတတ်မယ်ဆိုရင်အလှရှင်နဲ့ထတ်တူထမျှသို့မဟုတ်အလှရှင်ထက်မကပူပြီးတော့ရရှိပါတယ်နောက်တချို့ပုဂ္ဂိုလ်တွေဒါဟုတ်ပါယတိမင်းကြီးတို့ဥဒရလူလင်တို့ဆိုဒီတိုင်းပေါ့ပါယတိမင်းကြီးကနေ့စဉ်နန်းတော်မှာတိတ်နဲ့ချီပြီးတော့အကုန်ကြခံပြီးဆွံ့ကြွေးတယ်။ဒါပေမဲ့သူကိုယ်တိုင်တစ်ခါမှဆွံ့မကပ်ဘူး။သူများနဲ့ပဲဝေယဝစ္စတမာတယောက်နဲ့ဥဒရဆိုတဲ့ဒကာလေးနဲ့လွှဲထားတယ်။အဲ့ဒါတည်သွားတော့ဟိုမှာပါယတိမင်းကြီးကစတုမာတွေနတ်ပြီမှာပဲဖြစ်တယ်။ဟိုကတာဝရိန်နဲ့နတ်ပြီမှာဖြစ်တယ်။ဝေယဝစ္စတမာပတ်စံတရားမှမကုန်မဲနဲ့ဟိုတနေ့တနေ့တိတ်ချီပြီးကုန်တဲ့လူထက်တောင်အရှင်းမြင်းနဲ့နတ်ပြီမှာသွားဖြစ်တယ်နော်။ဒါကြောင့်ဝေယဝစ္စကုသိုလ်ကိုပေါ်ပေါ်တန်တန်မတွက်လိုက်ပါနဲ့အမတန်အကျိုးကြီးပါတယ်အဲ့တော့မွေးမွေးချင်းရေတဲ့မျောခံရတာတော့ခုနဝစီကံနဲ့ရှင်မလောက်တဲ့ဖခင်ရေတဲ့တာမျောပြစ်လိုက်လို့ပြောလိုက်တဲ့ဝစီကံကြောင့်ပါပဲနော်ခုနဘဝတိုင်တိုင်ရေမျောခံရတယ်တဲ့မွေးပြီးပြီးချင်းတခြားဘဝတွေမှာလည်းရေနဲ့ပတ်သက်လို့ဒုက္ခတွေတွေ့ရတာပေါ့အဲ့တော့ဒီမှာလည်းကောက်ချက်ချကြည့်ဦးနော်ကိုလို့ချင်လို့ပြီးတော့တောင်းမှန်လိုက်တောင်းမှန်နိုင်ကြည်သလားမကြည်ဘူးနော်အခုဇတိလတထေလောင်ကတော့ကြည်ကြီးကြည်ကြည်ထွတ်ထွတ်မြတ်မြတ်ပူဇော်ပြီးတော့မှတောင်းပန်တဲ့အတွက်ကြောင့်အပြစ်ကတက်တော့တက်တာသွားတယ်လုံးဝတော့မပြောက်ဘူးနော်ခုနကဘဝတည်းနဲ့ရည်မျောခံရတော့ရည်နဲ့ပတ်သက်တဲ့ရည်ပီးကြီးကျုံတွေ့ရတာတော့တန်ဆရာမှကျုံရတယ်ဒါပေမဲ့တိတ်ပြီးတော့ဘဝကြာကြာမဖြစ်ခဲ့ဘူးတကယ်လို့သာရွှေပန်းအုံးမလှူဒန်းပြီးတော့ပူဇော်တာမျိုးမလုပ်ခဲ့ဘူးဆိုရင်တော့ဘဝပေါင်းရာကနန်းထောင်ကနန်းနောင်ကနန်းသိကနန်းချီးပြီးတော့ကိုရည်ပီးဒုက္ခတွေကျုံရမှာဒါကြောင့်ကောက်ချက်ချမှာတောင်းပန်နဲ့တောင်းပန်နဲ့ဆိုတော့ရှင်ဖျားတို့အဖျားတရားတန်ခါပေါ့လေဖုန်ကြီးပဲထားပါတော့ရှင်ဖျားပေါ်တပြီးတော့ပြမတာရှိခွန့်လပ်ပါဆိုလက်ကလေးချီပြီးတောင်းပန်ရုံနဲ့ရရလားကြည့်မရဘူးဆိုတာလဲကောက်ချက်ချခဲ့အောင်เนาะဖုန်ကြီးမှမဟုတ်ဘူးပေါ့မိဘတို့ဦးကြီးဦးလေးတော်ကြီးတော်လေးစားတဲ့လေးစားတဲ့လေးစားထိုက်တဲ့ပုံကိုယ်တွေကိုကာယကံဝစီကံမနောကံနဲ့ပြမပြီးပြီဆိုရင်ရှင်ဖျားအဖေတို့အမေတို့ဆရာကျွန်တော်ဒီလိုပြောမှဆိုမှရှိတာဒီကာယကံနဲ့ပြမမိတာလေးရှိရင်ခွလို့ပါလို့လက်ဦးလေးချီပြီးတော့ဥဒုံရိတ်ချတောင်းမှယုံနဲ့မကြည်ဘူးဆိုတော့လည်းကောက်ချက်ချရမယ်။ထိုက်ထိုက်တန်တန်လှူဒန်းပူဇော်ပြီးမှတောင်းမှမှသာအပြစ်ကြည်တယ်။ကြည်တယ်ဆိုတော့လုံးဝကြီးပြောက်သွားတာတော့မဟုတ်ဘူးနော်။ဒါကြောင့်ဇတိလတိအလောင်းဟာ ကုသိုလ်ကောင်းမှုပြုပုံပြုနည်းတောင်းမှမုံတောင်းမှန်ဤကိုစနေတဲ့ကြညွှန်ကြားပြသနိုင်တဲ့ဆရာကောင်းသမားကောင်းယဟန်တော်နဲ့တွေ့သွားလို့သာအပြစ်တွေအများကြီးသက်သာသွားခဲ့တယ်။ဒါကြောင့်တောင်းမှမုံတောင်းမှန်ဤလေဒီနာမှာဘုဒ္ဓတာဖြစ်နေမှတ်သားခဲ့ရမယ်။ကြည်တလောက်ဆိုရင်ရွှေကောင်းမှုနဲ့ပတ်သက်တဲ့ရွှေတောင်းစုတရားကတော့ပြည့်စုံပြီပေါ့နော်။ဒါကြောင့်ရွှေကောင်းမှုပြုကြတဲ့ဒကာဒကမများကရွှေတောင်းစုပဲတောင်းကြပါ။ရွှေတောင်းစုဆိုတာရွှေနိဗ္ဗာန်ကိုတောင်းရမှာပေါ့။နော်နိဗ္ဗာန်ကတော့သူ့တဲ့ထွတ်မြတ်တာမရှိတော့ဘူး။ဒါကြောင့်မလို့ဤကဲ့သို့ရွှေသင်္ကန်းလိုရတဲ့ကုသိုလ်ကောင်းမှုတွေရွှေကုန်းစည်းကြီးတို့ဘာလို့မလဲရွှေပြားသင်္ကန်းတို့ဘာလို့လှူပူးကြမှာပါပဲအဲ့တော့ဒီနေ့ဒီချင်းဒီလှူခဲ့ပူးဒီမှာရွှေကောင်းမှုအားလုံးဟာနေရွှေနိဗ္ဗာန်ကိုရဖို့တပည့်ဖြစ်ပါစေလို့တောင်းဆုပြုလိုက်မယ်ဆိုရင်အဲ့ဒီတောင်းဆုဟာရွှေတောင်းဆုဖြစ်သွားတာပါပဲအလှူရှင်ကလည်းရွှေအလှူရှင်တွေဖြစ်သွားတာပေါ့နော်အဲ့တော့တတိယလို့ပြောလိုက်ရင်ရွှေလူမှသာရွှေချွေအကျိုးရတာတော့မဟုတ်ပါဘူးဥစဉ်တို့ဖခင်လက်ထက်ကမထဂုံတလီဆိုတဲ့သူတို့သားလေးပြောက်ရှိတယ်။မွေးကလေးကတပြားတစ်ချက်မှမလှူဘူးသူ့ဖခင်နှမျောလုံးလို့အဲ့ဒါအဖေနှမျောလို့ပဲသူလည်းသိရတာပါပဲနော်။သူယောဂတစ်ခုဖြစ်တော့ဖခင်ဆေးကုလို့ရှင်ဆေးဘဘကဂုံကြမှာဆိုလို့ဆိုပြီးတော့ကိုသားကိုဆေးမကုဘယ်လောက်နှမျောလုံးဆိုတာ။အဲ့ဒါသူကနှမျောလုံးလို့ဘသူမှလည်းဘာမှမလှူဘူးဖခင်လည်း။အဲ့ဒါသားလေးကယောဂဖြစ်တော့အိမ်မော်တောင်းမထားဘူးအိမ်မော်ထားရင်ဧည့်သည်လိုင်းအိမ်ထဲကပစ္စည်းယူတော့မှဆိုလို့တဲ့အဲ့ဒါကလျက်သေးတာမသေးသေးပဲဒါအိမ်ရှိကလေးမထုတ်ထားတယ်တခါတည်းနော်မသေးခင်ကအလောင်းဖြစ်နေတာဒါမဲ့ဒီလိုအိမ်သူနှမျောတာအဖေနှမျောတာကသားတော့ကံကောင်းသွားတယ်ဘလို့ကံကောင်းမှလဲဆိုတော့အိမ်ထဲမှာမထားဘဲနဲ့အိမ်အပြင်ထုတ်ထားတော့မြတ်စွာဘုရားကလည်းဒီသူတို့သားတော့ငါကုသိုလ်ကောင်းမှုဖြစ်အောင်ပြုလုပ်ပေးမှာပဲဆိုပြီးတော့အိမ်ရှိရက်အိမ်ရှိရက်ပြီးတော့ရောင်ကြီးတော်တွေလွှတ်လိုက်တော့ပဲလည်းလမ်းပြီးအိမ်ထဲမထကုံတလီကလေးလေးကအိမ်ချံဝင်းဝါဘကူခေါင်းလေးဆောင်းပြီးတော့ကြည်လိုက်ကြည်လိုက်တော့မျက်စာဖက်ရှင်ရွှေဆင်းလို့ဝါဝင်းနေတဲ့အတက်တရီတော်ကိုလည်းဖူးရရောကြည်ညိုတဲ့စိတ်ကလေးတွေဖြစ်သွားတယ်ဘာမှတော့မလှူလိုက်ရဘူးနော်ဖခင်ရဲ့ဂုံတော်လည်းဘာမှထူထူထူမသိပါဘူးဒါပေမဲ့မျက်စာဖက်ရဲ့ရွှေဆင်းလို့ဝါဝင်းနေတဲ့တက်တရီတော်ဒီတက်တရီတော်ဒီပင်နဲ့တကယ်တော့ဂုံမှာပဲဂုံတော်၉ပါးမှာဘဂဝါဂုံတော်မှာဘုံတော်၆ပါးဆိုတာပါတယ်အဲ့ထက်ကတိရီဘုံတော်ဆိုတာရွှေစင်းလုံးဝဝင်တာတို့ပြည်ပြည်ဖြူးနဲ့ကြက်တီရှိတာတို့တင့်တယ်တာတို့အဲ့ဒါတွေကိုပြောတာပါပဲเนาะအဲ့ဒါရုပ်စင်းကိုပုံတော်ကိုအာရုံပြုတာလေဒါဂုံတော်တစ်မျိုးပါပဲအဲ့ဒါရန်ကုန်ကတက္ကရာမတွေဆိုလို့ရှိရင်လေရွှေတကုံစီတော်ကြီးကိုဟိုဘက်ကသွားသွားဒီဘက်ကသွားသွားမကြမကြတွေ့တွေ့နေရတာပဲကားပွားနေတွေ့လို့ရှိရင်လဲလေချီပြီးတော့တခြားဂုံတော်တွေနဲ့နဲ့ဘာမှမပွားတောင်ရွှေစင်းကဲ့သို့ဝဝင်တော်မူသောမြတ်စွာဘုရားဒီလောက်ကလေးပွားလိုက်ရင်ကိုကုသိုလ်မကြည့်ဘူးလားကြီးတယ်เนาะရွှေစင်းမြတ်စွာဘုရားစီရောအချွန်တက်ကိုအာယုံမပြုနဲ့တတ်တော်ထင်ရှားမြတ်စွာဘုရားရွှေစင်းလိုဝါဝင်းနေတဲ့ကြက်တီတော်ကိုအာယုံပြုပြီးတော့ရွှေစင်းကဲ့သို့ဝါဝင်းတော်မူသောမြတ်စွာဘုရားလို့ဒီလိုလေးအာယုံပြုပြီးတစ်ချက်လေးပွားလိုက်မယ်ဆိုရင်ကိုပဲဒီကုသိုလ်လေးကအမှန်တန်ကြီးကျက်ပါတယ်အဲ့ဒီလိုမထကုဏီလေးကတေဂန်ဒီလေးမှာရွှေစင်းဝါဝင်းတဲ့မြတ်စွာဘုရားရဲ့ကြက်တီတော်ကိုအာယုံပြုပြီးသေသွားတော့အဲ့ဒါတာဝရိန်သာမှာရွှေသိမ့်မှန်ကြီးနဲ့နှက်သားသွားဖြစ်တယ်ရွှေမလှဘူးတော့သူဒါပေမဲ့ဘာလို့တော့အာယုံပြုလိုက်လဲရွှေစင်းကိုတော့အာယုံပြုတယ်ဒါကြောင့်ဒီနေ့တော့ရွှေကြီးကြီးပဲเนาะအရက်ထဲမှာလည်းပြောကြရမှာရွှေပဲရွှေပဲဆိုပြီးတော့ဟဟလာကိုစားခြင်းနဲ့စားကောင်းလေးတခုသူများလာကြည့်တယ်စလားရွှေပဲဆိုပြီးတော့လက်မလေးထောင်ပြီးတော့ဟုတ်တယ်မလားအဲ့ဒါရွှေနိဗ္ဗာန်လူကျင်တဲ့ဆင်တော့တခါတခါမှလည်းရွှေပဲဖြစ်အောင်ကြိုးစားရမှာเนาะထမင်းစားတဲ့အခါတရားဝိဒီရွှေနိဗ္ဗာန်ကိုလူကျင်မှလည်းလို့ဆူတောင်းနေတော့မရသေးဘူးဝိပဿနာအားထုတ်မှလည်းရနိုင်တာเนาะအဲ့ဒါရွှေနိဗ္ဗာန်ကိုရဖို့တောင်းဆုပြုထတာကတော့ဒါအထောက်ပံ့ခြင်းနဲ့တော့ကျေးဇူးပြုပါတယ်တကယ်ရွှေနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာကတော့ရွှေတိပဋ္ဌာန်ကိုပွားများမှရမယ်နော်ရွှေတိပဋ္ဌာန်ကိုလည်းပဲယူယူမပါဘဲနဲ့ရွှေဆင်းရအောင်ပွားမှဖြစ်မယ်ဒါကတော့ဒီနေ့ကတော့ရွှေတရားဟောတာမလို့ရွှေစကားပြောရတာပေါ့လောကီနယ်မှာလူတွေပြောနေတဲ့စကားနဲ့ပြောရင်တော့ဝိပဿနာအလုပ်တတိပဋ္ဌာန်လို့ကိုယူယူအာမထုတ်ဖဲနဲ့ရှင်းအာထုတ်မှရမယ်နော်တခါတခါမှတော့လက်ဖက်ဆိုင်ထိုင်နေသူလည်းရှိမယ်မထိုင်နေသူလည်းရှိမယ်ထိုင်နေလို့ပဲသဘောထားလိုက်လေဖက်ဆိုင်ရလို့လက်ဖက်ရီမှလို့ရှင်ရိုးရိုးမှမလားရှဲမှမလားကိုယ်ကလည်းတက်နိုင်နေဆိုတော့ရှဲပဲမှမှာပေါ့ဘာလို့ရိုးရိုးမှမလဲနော်ရိုးရိုးနဲ့ရှဲနဲ့ကွာလားဇွန်ပါတာနဲ့မပါတာပဲကွာတာလားနှူးစီတွေတော့နည်းနည်းပို့မယ်ထင်ပါတယ်နော်အဲ့ဒါလက်ဖက်ရီရိုးရိုးတော့ရတယ်ရှဲတော့ရတယ်ရှဲတော့ရတာကပူကောင်းတာပေါ့တတိပဌံကိုလည်းပဲတနေ့နိုင်ရွယ်တနာကြီးအချိန်လေးသတ်မှတ်ပြီးတော့ရိုးရိုးလေးပဲထိုင်မယ်အားထုတ်မယ်ဆိုရင်အဲ့ဒါရိုးရိုးအားထုတ်တယ်လို့ခေါ်တယ်နော်အဲ့ဒီလိုမျိုးပဲနဲ့ပြီးတဲ့အချိန်ပြီးနေလို့နာယီဝတ္တနာကြီးထိုင်တဲ့အခါလေးထိုင်မယ်။သွားရင်လာရင်စားရင်တောင်းရင်နေရင်ထိုင်ရင်ပြောရင်ဆိုရင်နောက်ဆုံးတီဗီကြည့်ရင်သချင်းနားထောင်ရင်ကအစကြိုးကြလေးအမှတ်တတိပါအောင်အားထုတ်သွားမယ်ဆိုရင်အဲ့ဒါဘာအားထုတ်တယ်ခေါ်လဲ ရှေ့အားထုတ်တာနော်တက္ကမကြီးတို့ဖြူဖြူကြီးတို့မိသားစုကယူယူအားထုတ်မလားရှေ့အားထုတ်မလားရှေ့အားထုတ်မယ်နော်အဲ့ဒါရှေ့အားထုတ်မယ်ဆိုရင်တီးတန်းအချိန်ပေးပြီးအားထုတ်ရင်လည်းမပြီးဘူးအဲ့ဒါဥစဉ်တို့ဟိုအနိုင်မဲ့ကုသိုလ်ဆိုတဲ့ဆောင်းပါးလေးမှလည်းရေးထားပါတယ်ပါတော့မပါလာသေးဘူးအပ္ပမာဒမှာအပ္ပမာဒနှစ်မျိုးနေစဉ်အပ္ပမာဒနဲ့နေစဉ်အပ္ပမာဒဆိုတဲ့နှစ်မျိုးခွဲပြီးထားတယ်နေစဉ်အားထုတ်တယ်နေစဉ်အပ္ပမာဒဆိုတာကတော့နေစဉ်နိုင်ဝတ္တနာကြီးအချိန်တိုင်းတတ်မှန်ပြီးတော့အားထုတ်တာတတ်မှန်ထားတဲ့အချိန်မှာပဲအားထုတ်တယ်ကြံတဲ့အချိန်ကျတော့အားမထုတ်တော့ဘူးအဲ့ဒါနေစဉ်အားထုတ်တယ်လို့ခေါ်တယ်နော်နေစဉ်အားထုတ်တယ်ဆိုတာကအောက်ကမြင်လို့မပါဘူးဘဝနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်စားနေစဉ်တောက်နေစဉ်ငိုးနေစဉ်ယိုးနေစဉ်အကုန်လုံးပေါ့ဟုတ်လားအဲ့ဒီနေစဉ်တိုင်းနေစဉ်တိုင်းမှာတတိလေးကပ်ပြီးတော့အားထုတ်တာကိုကြတော့နေစဉ်အပ္ပမာဒအပ္ပမာဒဆိုတာထားလိုက်ပေါ်လေဒါအပ္ပမာဒကြောင့်ရှိတာမဟုတ်လို့နေစဉ်အလုတ်နဲ့နေစဉ်အလုတ်ဆိုပြီးတော့နှစ်မျိုးရှိတာပေါ့နေစဉ်အလုတ်ကလည်းအမှန်ကတော့နေစဉ်လေးတွေကိုလိုရတာပါပဲနောက်နိုင်ဝတ်ထိုင်တဲ့ချိန်ဝင်နေထွက်လေးမှတ်တယ်ဆိုရင်ဝင်နေစဉ်ထွက်နေစဉ်ထိုင်တဲ့မူရမှန်ရင်လည်းထိုင်နေစဉ်တွေးတာမှန်ရင်တွေးနေစဉ်နေစဉ်တော့နေစဉ်ကြီးပါပဲနော်ဒါမဲ့လို့တီးတန့်တတ်မှတ်တဲ့ချိန်မှာအာထုတ်ပြီးတော့ကျန်တဲ့ချိန်အာမထုတ်ဘူးဆိုရင်ဒါနေစဉ်အာထုတ်တယ်လို့ခေါ်တယ်။ဒါယူယူအာထုတ်တာပဲ။နေစဉ်အာထုတ်မှနော်ဘာပဲဖြစ်ဖြစ်ပေါ့စိတ်ညစ်နေစဉ်မှလည်းစိတ်ညစ်လို့ဆိုပြီးအာမထုတ်ပဲမနေရဘူး။စိတ်ညစ်တဲ့သဘောလေးအာရုံစုစိုက်ပြီးတော့စိတ်ညစ်တယ်စိတ်ညစ်တယ်ရှုမှတ်စိတ်တူတော့လည်းစိတ်တူတယ်စိတ်တူတယ်စသဖြင့်ချင်းရှုမှတ်အဲ့လိုနေစဉ်တိုင်းနေစဉ်တိုင်းမှရှုမှတ်ရနော်အဲ့ဒါရှင်းအာထုတ်တယ်လို့ခေါ်ပါတယ်နော်အဲ့တော့နေစဉ်လို့နေစဉ်လောက်ကြရမှာပါပဲအဲ့တော့ထမင်းစားရင်လည်းထမင်းလုံတိုင်းထမင်းလုံတိုင်းမှာထမင်းလုံယူရာတွေမျိုးရာတွေမမှတ်တော့မှဝါရာလေးတော့မှတ်တင်တာပေါ့နော်မှတ်လိုက်လို့အရသာတွေကြောက်သွားမှလည်းသိပ်မပူပါနဲ့အရသာလေးပြီးချင်းပထမတစ်လုံးနှလုံးတော့မမှတ်သေးနဲ့အောင်ပေါ့နာ3 4 5လောက်လောက်ပြီးမှစမှတ်ပေါ့နော်မှတ်တဲ့အခါလည်းပဲစတိုက်ကြီးမမှတ်ချင်အောင်ကြူတက်ကြီးလေးမှတ်ပေါ့အဲ့ထမင်းကလည်းကိုယ်နေတိုင်းစားနေတာပဲဒီလောက်ကြီးအရသာခံနေရလောက်အောင်ကြီးလွန်လောက်ဆရာတော့သိပ်မရှိတော့ပါဘူးနော်အဲ့တော့ထမင်းစားရင်းနဲ့အမှတ်တတိကြီးနဲ့မှတ်သားမယ်ဆိုရင်ကိုစားနေတဲ့ထမင်းပကံကလည်းရွှေပကံဖြစ်သွားတာပေါ့ဒီနေ့ရွှေတရားဆိုတော့ရွှေတင်းမုံမုံအောင်ပြောမှဖြစ်မှာလေနော်အဲ့တော့ထမင်းပကံလေးနဲ့ထမင်းစားရင်းနဲ့အမှတ်တရလေးနဲ့စားရဲဆိုရင်ရွှေပကံနဲ့ရွှေထမင်းလေးစားနေတာပေါ့ဟင်းရည်လေးတောက်လိုက်တဲ့အခါကျတော့လေအမှတ်တရနဲ့တောက်မယ်ဆိုရင်ရွှေဟင်းညူလေးတောက်နေတာဇွန်ကလေးကလည်းရွှေဇွန်လေးဖြစ်မသွားဘူးလားဖြစ်သွားတယ်ဘာကြောင့်လဲဆိုတော့ရွှေနိဗ္ဗာန်ကိုရစေနိုင်တဲ့ရွှေဝိပဿနာဉာဏ်လေးကိုဖြစ်စေနိုင်တဲ့အတွက်ကြောင့်ဒီရွှေဉာဏ်တော်တွေဖြစ်စေနိုင်တဲ့အတွက်ကြောင့်ဒီအားနဲ့ဆက်ဆက်နေတဲ့အရာမှန်တယ်များလဲရှည်ထိုက်သွားတာပေါ့ဟုတ်တယ်မလားအဲနေ့စဉ်စားတော့လဲမှတ်စွန်းတော့လဲမှတ်ပေါ့အဲ့လားအိမ်သားရေရင်ခံထဲမှာထိုင်ပြီးတော့ကြွေကုံလေးဘက်မှာစောင်းကြောက်ထိုင်ပြီးတော့စွန့်နေဆိုလို့ရှိရင်လဲအမှတ်တတိလေးနဲ့စွန့်နေတယ်ဆိုရင်အဲ့ဒီကြွေကုံလေးကဘာကုံလေးဖြစ်သွားလဲရှည်ကြွေကုံလေးဖြစ်သွားတယ်နော်ကဲကမုတ်ကလေးနဲ့ထိုင်နေကြတော့လဲအဲ့ဒီကကမုတ်ကလေးကဘာဖြစ်သွားကြလဲနော်ရှည်ကမုတ်ကလေးဖြစ်သွားတာပေါ့ဒါကြောင့်လည်းနဲ့တိတိနဲ့ရွှေဖြစ်စေဆိုတာလို့ပဲမိမိရဲ့စိတ်နဲ့မိမိရဲ့တတိနဲ့ထိတွေ့တဲ့အရာမှန်သမျှရွှေဖြစ်အောင်ကြိုးစားကြရမယ်။ဒါကြောင့်နေ့စဉ်သီးသန့်အချိန်ပေးအာထုတ်တံမျိုးတွေမကဘဲနဲ့သွားရင်လာရင်လုံရင်ကန်ရင်နဲ့လည်းအာထုတ်ကြမယ်ဆိုရင်ကိုစားတဲ့ကံပကံနေရှိပကံဖြစ်ကိုစွန့်လိုက်တဲ့မစင်တော်မှရှင်းမစင်လေးဖြစ်သွားတာပေါ့နော်။ရှင်းမစင်ဆိုလို့ကောက်ကန်ကြီးတင်ထားဖို့ပြောတာမဟုတ်ပါဘူးဟဲ့လား။ဒီမစင်စွန့်ရင်းနဲ့အမှတ်တတိလေးဝိပဿနာဉာဏ်လေးထည့်ပြီးစွန့်လိုက်တဲ့တည်းကဒီမစင်လေးကိုလည်းရှင်းမစင်လို့ပဲခေါ်နိုင်တာပါပဲ။အဲ
့တော့ရွှေကောင်းမှုအတဲ့ရွှေတောင်းဆုပြုကြပါရွှေတောင်းဆုပြုပြီးတော့ရွှေတတိပဌံကိုလည်းအထုတ်ကြပါဓမ္မရွှေဝိပဿနာဉာဏ်ဉာဏ်ပြီးတော့ရွှေမက်တီရွှေဖိုးလေးများများဆက်ရောက်ပြီးတော့ရွှေနိဗ္ဗာန်ကိုအမြန်ဆုံးမျက်မှောက်ပြုနိုင်ကြပါလိမ့်မယ်ဒါကြောင့်ရွှေကောင်းမှုကိုရွှေတောင်းဆုလေးနဲ့ပြုကြတဲ့ဒီကနေ့ရွှေလူရှင်များအားလုံးရွှေတတိပဌံတရားကိုအချိန်တိုင်းအချိန်တိုင်းပွားများအထုတ်ကြတဲ့အတွက်ကြောင့်ရွှေဝိပဿနာဉာဏ်ဉာဏ်များများကြီးတူတဲပြီးတော့ရွှေမက်တီရွှေဖူတွေဆက်ရောက်လို့ရွှေနိဗ္ဗာန်ကိုအမြန်ဆုံးမျက်မှောက်ပြုနိုင်ကြပါစေလို့ရွှေစုတောင်းလေးတောင်းပေးရတဲ့ပဲရွှေတရားကိုရွှေနိဂုံးချုပ်လိုက်ပါတယ်အားလုံးလည်းလက်ဥချီထားကြပါအရေးအကြီးဆုံးရွှေစကားလေးနဲ့နိဂုံးချုပ်ပါမယ်အပ္ပမဒိနာတမ္ပါတိထာအပ္ပမဒိနာမမေ့မလဲရောမပေါမဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်တမ္ပါတိထသီလသမားတိပညာဥစွာသောသိခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည
်းအဲ့ဒါဒီနေ့တရားနာပိဋကတွေထဲမှာအာလုံနိဗ္ဗာန်ပဲပေါ့လေဒကမကြီးတို့ဖြူဖြူတို့မိသားစုကမကဒီကအယူရှင်ဝင်တဲ့ဒကမကြီးတို့ခင်ဆူတို့မိသားစုတွေတခြားကြလာကြတဲ့ဒကာမကြီးအားလုံး မိမိတို့ဘဝခီးတခြားမှာလူတန်းခဲ့ပြီးတဲ့ရွှေလူတွေအာယုံပြုပြီးတော့အဲ့ဒီကုသိုလ်တွေပါတခါတည်းရောပြီးရဲချကြရမယ်။ဘုရားမရှိသင်္ကန်းကပ်ဖို့ဒါကအစပေါ့။အိမ်မရှိတဲ့ဗုဒ္ဓယောဂတော်တွေကိုရွှေသင်္ကန်းရွှေဆိုင်ကြီးနဲ့ရွှေသင်္ကန်းကပ်တဲ့ကုသိုလ်လေးကအစပေါ့။အဲ့ဒီလိုရွှေလူတွေကိုလှူခဲ့တဲ့ရွှေလူတွေအာယုံပြုပြီးတော့ရဲချအမျှဝေကြရအောင်။ဣဒံမေပုံညံနိဗ္ဗာနတ္တပစ္စယောဟောတုမေဖြာပြီးတော့ဤတံပုံညံဖျားမှုရှိသောတန်ဃာတော်အရှင်မြတ်တို့အားသင်္ကန်းအစရှိသောလူပွဲဝတ္ထုအစစုတို့ဖြင့်ကျူတန်းရသောဒါနကုသိုလ်ဖျားမှုရှိသောတန်ဃာတော်အရှင်မြတ်တို့အားဆွမ်းအစရှိသောလူပွဲဝတ္ထုအစစတို့ဖြင့်လူတန်းရသောဒါနကုသိုလ်မြတ်စွာဘုရားရှင်၏တရားတော်ကိုပူဇော်သောအခြင်းရှိပါရမီဓမ္မစာပေပြန့်ပွားရေးအတွက်တသိန်းသောနဝကံမဝိတုမီများမှဖြစ်ပေါ်တတ်သောအစရာပစ္စည်းလေးပါးတို့ကိုကပိယထံ၌အနှံ၍လူတန်းရသောဓမ္မဒါနကုသိုလ်အထူးအဖြင့်ညသိန်းကြောင့်အတူလာညသိန်း